in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ13ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25ဒုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါရှင်ကျမခင်မြွေထွေးပါအမေရိကန်ပြည်ထောင်စုလူဝီစီယာနာပြည်နယ်မှာပြင်းထန်တဲ့အပူပိုင်းမုန်တိုင်းတစ်ခုကုန်းတွင်းပိုင်းကိုချဉ်ကပ်လာနေပါတယ်ရုရှားနိုင်ငံကနေမှယူတဲ့လေကြောင်းကာကွယ်ရေးဆိုင်ရာအစစ်မြေလက်နက်ပစ္စည်းတွေဒီကနေ့ထပ်မံရောက်လာတဲ့အကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုန်တုံရာသီကာလမိုးများပြီးရေကြီးမြေပြိုလာတွေကြောင့်ဒုက္ခသည်တွေနေထိုင်ရေးအန္တရာယ်ရှိနေတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ HRW ကသတိပေးထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းတောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံတဝမ်းပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာမုန်တုံလေအားကောင်းပြီးတော့မိုးများရေကြီးရေရှမ်းဖြစ်နေတဲ့အချိန်မှာပဲကချင်နဲ့ရခိုင်ဒုက္ခသည်စခန်းတွေမှာတော့ရေဘေးတင့်နေရပြီးဒုက္ခသည်တွေအရေးပေါ်ရွှေ့ပြောင်းနေရပါတယ်။
ဖြစ်ဆောင်မှာလည်းရေကြီးတာတော့အခုဖျားကြောင်းကိုပြန်မဟိုရွှေ့ရရယ်ပေါ့နော်ဆိုတော့စစ်လေးချောင်ရရယ်ရေပေးလေးချောင်ရရယ်ပေါ့နော
်ဒီသတင်းကိုနောက်ပိုင်းအပြည့်စုံနားဆင်ရပါမယ်ရှင်။နောက်အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနယ်စပ်မှာရောက်နေတဲ့ခိုလုံခွင့်တောင်းခံသူတွေကိုအကူအညီကာကွယ်ပေးဖို့ကြိုးပမ်းတဲ့အနေနဲ့ဒီသတင်းမှတ်ထွဲမှာပဲဒီမိုကရက်တွေဘက်ကဥပဒေတရက်အဆိုပြုလိုက်တဲ့အကြောင်းသတင်းနဲ့အတူနိုင်ဂျာနိုင်ငံဟာကမ္ဘာပေါ်မှာအရွယ်မရောက်သေးသူမိန်းကလေးငယ်တွေအိမ်အောင်ပြုမှုနှုန်းအများဆုံးနိုင်ငံဖြစ်ပြီးတော့ဒီအစီအလာကိုစန့်ကျင်ကန့်ကွက်မှုတွေရဲ့အကြောင်းသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုလူဝီစီယာနာပြည်နယ်ဘက်မှာအပူပိုင်းမုန်တိုင်းဘယ်ရီချောင်းဖြစ်ပေါ်လာတဲ့တိမ်ညိုတိမ်မဲတွေဟာဒီကနေ့ကုန်းတွင်းပိုင်းကိုရွေ့လျားလာနေတယ်လို့မိုးလေဝသပညာရှင်တွေကပြောပါရတယ်။ဘယ်ရီမုန်တိုင်းကြောင့်လေမင်းမုန်တိုင်းတိုက်ခတ်ပြီးမိုးကြီးနိုင်တယ်လို့အန္တရာယ်ရှိတဲ့မုန်တိုင်းတစ်ခုဖြစ်လာလိမ့်မယ်လို့အမျိုးသားဟာရီကိန်းစင်တာကသတိပေးထားပါပါ။အမြင့်ဆုံးလေတိုက်နှုန်းတနာရီကို100ကီလိုမီတာအထိရှိနိုင်ပြီးကန်ယူရန်ဘက်ကိုတနာရီ9ကီလိုမီတာနှုန်းနဲ့ဥတီရွေ့လျားနေပါတယ်။မက္ကဆီကိုပင်လယ်ကွေးကနေဘယ်ရီမုန်တိုင်းတစ်ဖြည်းဖြည်းဝင်ရောက်လာနေတာနဲ့အမျှလူဝီစီယာနာပြည်နယ်ညူးအော်လင်းစ်မြို့ကမြို့ကန်တွေကတော့သူတို့ရဲ့နေအိမ်တွေကိုမုန်တိုင်းထံကနေခံနိုင်အောင်ပြင်ဆင်နေကြပြီးရဲခါကြိုတင်စုဆောင်းတာတွေလည်းလုပ်နေကြပါတယ်။မြို့ထောင်ဘက်ကကန်ယူနန်ဒေတာနှစ်ခုမှာနေထိုင်ကြသူတွေကိုတော့နေရာကနေမဖြစ်မနေရွှေ့ပြောင်းဖို့တာဝန်ရှိသူတွေကညွှန်ကြားချပြီး New Orleans မြို့တွင်ကဒေတာကန်တွေကိုတော့နေအိမ်တွေထဲကနေအပြင်မထွက်ကြဖို့တတိပေးထားပါတယ်။ဒီဒေတာကိုလာကြတဲ့ခီးသွွားဧည့်သည်တွေလည်းတောက်ကြနေကြတဲ့ကနေရာကနေထွက်ခွာသွားခဲ့ကြပါပြီ။ဒီနေ့စနေနေ့မှာတော့လေရင်ခီးစင်တချို့ကိုလည်းဖျက်သိမ်းထားပါတယ်။ဘယ်ရီမုန်တိုင်းဟာဒီကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အချိန်မှာအားကောင်းလာနေပြီးတော့ကန်ယူနန်ဒေတာကိုရိုက်ခတ်ချိန်မှာမုန်တိုင်းသတိပေးအဆင့်တက်အခြေအနေမှာရှိလိမ့်မယ်လို့အမျိုးသားဟာရီကိန်းစင်တာကခန့်မှန်းထားပါတယ်။ဒီမုန်တိုင်းဟာဒီနှစ်ရာသီဝင်ရောက်တဲ့ပထမဆုံးအတ္တလန္တိတ်ဟာရီကိန်းမုန်တိုင်းပဲဖြစ်ပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုမှာ2020ကျရင်ဒဂေါင်ကြီးကောက်တဲ့အခါမှာနိုင်ငံသားဟုတ်မဟုတ်မေးခွန်းကိုထည့်သွင်းမှာမဟုတ်တယ်လို့ဒီကိစ္စအတွက်တရားရုံးမှာအဆုံးဖြတ်ခံယူသွားမှာမဟုတ်တော့ဘူးလို့သမ္မတဒေါ်လန်ထရန့်ကပြောလိုက်ပါတယ်။ဒေါ်လန်ထရန့်ကတော့သူ့အနေနဲ့ဒီကိစ္စကိုအရင်လူတွေလုပ်ခဲ့သလိုလွယ်လွယ်နဲ့တော့လက်လျှောက်သွားမှာမဟုတ်ဘူးလို့ကာကွယ်ပြီးတော့ပြောဆိုသွားပါတယ်။အခြေခံဥပဒေအရမဲဆန္ဒနယ်တွေပြန်လည်ရေးဆွဲဖို့အမေရိကန်နိုင်ငံမှာဒဂေါင်ကြီးကောက်ယူမှုကိုဆယ်နှစ်တကြိမ်လုပ်ရပါတယ်။ဒဂေါင်ကြီးဘူရိုကပညာရှင်တွေရဲ့အဆိုအရတော့ဒဂေါင်ကြီးကောက်ယူတဲ့အခါဒီလိုနိုင်ငံသားဟုတ်မဟုတ်မေးခွန်းတွေထည့်သွင်းမယ်ဆိုရင်လူပေါင်း 6.5 သန်းလောက်ကဒဂေါင်ကြီးကောက်ခံမှုမေးခွန်းတွေကိုတုံ့ပြန်ဖြေကြမှာမဟုတ်ဘူးလို့ပြောပါတယ်။အခုတော့နိုင်ငံသားမေးခွန်းကိုထည့်သွင်းမေးစရာမလိုတော့ပဲအစိုးရဝန်ကြီးဌာနဒီကနေနိုင်ငံသားဥယျာဉ်နဲ့သက်ဆိုင်တဲ့အချက်လက်တွေကိုပေးအပ်ဖို့ကိုသမ္မတကညွှန်ကြားထားပါတယ်။နိုင်ငံသားမေးခွန်းထည့်သွင်းမှာကိုစန့်ကျင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံသားအခွင့်အရေးလှုပ်ရှားမှုအဖွဲ့ ACLU ကတော့နိုင်ငံသားမေးခွန်းတွေထည့်သွင်းမယ်ဆိုရင်တရားစွဲဆိုသွားမယ်ဆိုပြီးတော့လည်းချင်းချောက်ထားပါတယ်။ပြီးခဲ့ကြွန်လတုန်းကတော့သကောင်စင်းတဲမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းကိုမထည့်ဖို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်ခဲ့တာပါ။ဒီမိုကရက်တစ်ကတော့ဒီလှုပ်ဆောင်ချက်ဟာရှေ့ပြောင်းခြေချနေထိုင်သူတွေသကောင်စင်းဝင်မဖြစ်ရဲအောင်လှုပ်ဆောင်တဲ့ Republican Party ရဲ့ပြည်ရနဲ့လှုပ်ဆောင်ချက်တရဖြစ်တယ်လို့ဆိုရတယ်။ဒီမိုကရက်တွေကိုထောက်ခံတယ်လို့ယူဆထားတဲ့နေမီဒီမှာစပိန်စကားပြောလက်တင်နယ်ဝါတွေရဲ့မဲပေးနိုင်သူအရေးအတွက်ကိုရှော့တွက်မယ်ဆိုရင်ကွန်ဂရက်မဲဆန္ဒအရေးအတွက်ရောချနိုင်ပါတယ်ခင်ဗျာ။
ရုရှားနိုင်ငံကနေကာကွယ်ရေးဆိုင်ရာပစ္စည်းတွေဝယ်ယူဖို့သဘောတူထားတဲ့အတိုင်းလေကြောင်းကာကွယ်ရေးဆိုင်ရာအစစ်မြစ်စစ်လက်နက်ပစ္စည်းတွေဒီနေ့ရုရှားကနေတူရကီနိုင်ငံကိုထပ်မံရောက်လာတဲ့အကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။ဒီလိုရဲ့အကြောင်း NATO မဟာမိတ်အဖွဲ့ဝင်တူရကီအပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့တာတွေလှုပ်လာနိုင်ပွဲရှိပါရယ်။ အန်ကာရာမြို့တော်အနီးကမတ်တက်လီတက်စခန်းကို၄၀မြောက်ရုရှားကုန်တင်လေယာဉ်ဒီကနေ့ဆက်ရောက်တာဖြစ်ပြီးဒီမတိုင်ခင်တရက်ကလည်းဒီလီတက်စခန်းမှာပဲရုရှားလီတက် AN124 လေယာဉ်ကြီး30နဲ့အစစ်မြေစစ်လက်နက်ပစ္စည်းတွေပို့ဆောင်ပေးခဲ့တဲ့အကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်တူရကီနဲ့ရုရှားအကြားအခုလိုသဘောတူညီချက်မျိုးဖြစ်မလာအောင်အမေရိကန်အစိုးရကလရီနဲ့ချီပြီးတော့ကြိုးပမ်းခဲ့တာပါရုရှားနိုင်ငံလုံး S-400 အမျိုးအစားလေကြောင်းကာကွယ်ရေးစနစ်ဟာ NATO အဖွဲ့ဝင်တွေသုံးတဲ့စနစ်တွေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးရုရှားစီကနေအခုလိုဝယ်ယူတာတွေမလုပ်ဖို့အမေရိကန်ကကန့်ကွက်ခဲ့တာပါ။ဒါအပြင်ဒီ S-400 အမျိုးအစားလေကြောင်းကာကွယ်ရေးစနစ်ကိုအမေရိကန်ရဲ့ F-35 အမျိုးအစား Stealth Fighter တိုက်လေယာဉ်တွေအနီးမှာချထားမယ်ဆိုရင်ဒီလေယာဉ်တွေအတွက်အန္တရာယ်ဖြစ်နိုင်တယ်လို့အမေရိကန်ကပြောဆိုခဲ့တာပါ။တူရကီအနေနဲ့ရုရှားရဲ့ S-400 လေကြောင်းကာကွယ်ရေးစနစ်ကိုဝယ်ရင်ရုရှားကနေစစ်လက်နက်ပစ္စည်းတွေမဝယ်ယူဖို့ဟန့်တားထားတဲ့အမေရိကန်ရဲ့ဥပဒေနဲ့တူရကီအပေါ်တန်ခတ်ပိတ်ဆို့အရေးယူတာတွေလုပ်သွားနိုင်တယ်ဆိုပြီးတော့လည်းအမေရိကန်ကသတိပေးပြောဆိုထားပါရဲ့ရှင်
။ဆိုမာလီနိုင်ငံတောင်ပိုင်းကဟိုတယ်တစ်ခုကိုအယ်ရှဘတ်အကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တာကြောင့်တည်ဆုံးသူဦးရေဟာ26ရောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ကစ်မာယိုမြို့မှာတောက်ကြနေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုတွင်နောက်ထပ်56ရောက်လည်းဒဏ်ရာရသွားတယ်လို့ပြည်သူ့သတင်းဌာနတစ်ခုဖြစ်တဲ့ AFP ကပြောပါတယ်။တည်ဆုံးသွားသူတွေထဲမှာခင်ဂျာနိုင်ငံသား3ယောက်၊အမေရိကန်နိုင်ငံသား2ယောက်၊ကနေဒါနိုင်ငံသား1ယောက်နဲ့တန်ဇေးနီးယားနိုင်ငံသား3ယောက်ပါဝင်တယ်လို့ဂျူဝါလန်ပြည်နယ်ဥက္ကဋ္ဌကပြောပါတယ်။ဒါပြင်လာမဲ့ဒီဇန်နရရေကောက်ပွဲအတွင်းဝင်ရွေးခံမဲ့သမရလောင်းတဦးလည်းတည်ဆုံးသွားတယ်လို့အမက်မိုဟာမက်ကပြောပါတယ်။ဒါပြင်တည်ဆုံးသူတွေထဲမှာထင်ရှားတဲ့ဆိုမာလီနယ်ဘက်ကနေဒါနိုင်ငံသားသတင်းတော်တဦးဖြစ်တဲ့ဟိုဒနာလာယာလည်းပါဝင်ပါတယ်။အယ်ရှဘတ်ဘုံလီဟာဟိုတယ်ကိုကားပုံခွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်ဝင်ရောက်စီးနင်းခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အခုခါမှာတော့လုံခြုံရေးတပ်ဖွဲ့တွေကအခြေအနေတွေကိုထိန်းချုပ်နိုင်လိုက်ပြီးတော့နောက်ဆုံးကြံတဲ့အကြမ်းဖက်သမားကိုလည်းတုတ်တင်နိုင်ခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတဦးဖြစ်တဲ့မိုဟာမက်အဗ်ဒယ်ဝါလီက AFP သတင်းဌာနကိုပြောပါတယ်ခင်ဗျာ။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တဲ့ရဲ့စနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးသွားပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်ထုံရာသီကာလမိုးများပြီးရေကြီးမြေပြိုတာတွေကြောင့်ဒုက္ခသည်နေအိမ်တွေအများအပြားဆုံးရှုံးရမယ့်အခြေအနေနဲ့ထိခိုက်ဒဏ်ရာရမှုတွေများလာနိုင်တဲ့အထိဆူဆူဝါးဝါးကြုံနေရတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။ဒီလအစောပိုင်းကစလို့ရေကြီးတာနဲ့မြေပြိုတာတွေကြောင့်ကောက်ဆစ်ပြည်သားဒေသအနီးကဒုက္ခသည်စခန်းတွေမှာဒုက္ခသည်6000နီးပါးနေစရာအိမ်တွေဆုံးရှုံးခဲ့ရပြီးဒုက္ခသည်တွေခိုးလုံနေတဲ့ယာယီတဲအိမ်3500ထိခိုက်ပျက်စီးသွားခဲ့တဲ့အကြောင်းနဲ့ကလေးရတအူးအပါဝင်လူနှစ်ဦးသေဆုံးခဲ့တဲ့အကြောင်းဇူလိုင်လ2ရက်နေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလပထမ10ရက်အတွင်းမှာရေကြီးမှုပေါင်း28ကြိမ်ထက်မနည်းရှိခဲ့ပြီးလေပြင်းတိုက်ခတ်မှုအကြိမ်60နဲ့မြေပြိုမှုပေါင်းကတော့400ကျော်ရှိခဲ့တယ်လို့ရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကလည်းထုတ်ပြန်ထားပါတယ်။ဒီလိုဘေးရန်တွေကိုခံရတဲ့သူပေါင်း2000ကျော်ရှိနေတယ်လို့လည်းဆိုပါတယ်။ဒီလိုအခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်တွေကိုဘေးလွတ်ရာရွှေ့ပြောင်းနေရာချထားပေးတာအပြင်အခုလိုဆိုးွားတဲ့မုတ်တုံရာသီကာလအတွင်းဒီရာသီဥတုတံကိုခံနိုင်မဲ့အခြေခံအဆောက်အုံတချို့စောက်ခွင့်ပြုဖို့ကိုလည်း HRW ကတိုက်တွန်းထားပါတယ်။အစရိကဆိုးွားနေတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုဒီမုတ်တုံမိုးနဲ့ရေကြီးမြေပြိုတာတွေကပိုးပြီးတော့ဆိုးွားစေလိမ့်မယ်လို့လည်း HRW ကပြောပါတယ်။ဒါကြောင့်အကူအညီလိုအပ်နေတဲ့ဒုက္ခသည်တွေအတွက်အထောက်ပံ့တွေဆက်ပြီးပေးနိုင်အောင်လူရှင်ဆိုးရတွေကဘင်္ဂလားဒေ့ရှ်နိုင်ငံကိုကူညီပေးဖို့အရေးကြီးနေတယ်လို့လည်း HRW ရဲ့ဒုက္ခသည်ခွင့်ရေးဆိုင်ရာအကြီးအကဲကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်ဩဂတ်လကစလို့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာမွတ်စလင်9သိန်းကျော်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အကြောင်း HRW နဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပြောဆိုထားတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ဖို့အဆင့်အထိပြင်ဆင်ထားပြီးဖြစ်ကြောင်းနဲ့နိုင်ငံတကာကစွပ်စွဲသလိုရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဆူဆူဝါးဝါးရှိခဲ့တယ်ဆိုတာအပြည့်အဝမှန်ကန်မှုမရှိတဲ့အကြောင်းပြောဆိုထားပါရဲ့ရှင်။
အမေရိကန်နိုင်ငံအနေနဲ့ထိုင်ဝမ်နဲ့ပတ်သက်တဲ့ကိစ္စတွေကိုမမှန်ကန်ကန်ကင်တွေဆောင်ရွက်ပြီးတော့မိနဲ့မကစားဖို့လိုတယ်ဆိုပြီးတရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကထိုက်ထွန်းလိုက်ပါတယ်။ထိုင်ဝမ်ကိုအမေရိကန်ဒေါ်လာ1.2ဘီလီယံတန်ဖိုးရှိတဲ့တန်ကားတွေ၊ဒုံးကျည်တွေနဲ့တခြားဆက်ဆက်ပစ္စည်းတွေကိုရောင်းချဖို့ကိစ္စကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနကအခုသတင်းပတ်စောပိုင်းကသဘောထူခဲ့ပါတယ်။ဒီကိစ္စကြောင့်တရုတ်နိုင်ငံကအမေရိကန်ကိုဒေါသထွက်ခဲ့ပြီးတော့ဒီစီဇန်ကိုဖျက်သိမ်းဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အခုလိုလုပ်တာကတရုတ်တပီတောင်စနစ်ကိုထူထောင်ဖို့ဝါရကိုအကြီးကျယ်ချိုးဖောက်ပြီးပြည်တွင်းရေးကိုလည်းအလွန်ကြုံရောက်ဆွတ်ဖတ်တာဖြစ်သလိုအချုပ်ချာနဲ့လုံခြုံရေးကိုထိပါဆော်ကားတာဖြစ်တယ်လို့လည်းပြောလိုက်ပါတယ် ဒီလက်နဲ့ရောင်းချောင်းမှာပါဝင်တဲ့ American စီးပွားရေးကုမ္ပဏီတွေကိုအေးအေးပိတ်ဆို့သွားမယ်လို့တရုတ်ဘက်ကပြောပါတယ်။ဒါပေမဲ့လည်း1989ခုနှစ်တရားနာမယ်အရေးခင်းဖြစ်ပြီးကတည်းက American ကလက်နဲ့ရောင်းချတဲ့ကုမ္ပဏီတွေကိုတရုတ်နိုင်ငံကိုလက်နဲ့မရောင်းချဖို့တားမြစ်ထားတာဖြစ်ပါတယ်။ထိုင်ဝမ်ကိုလက်နက်ရောင်းတာဟာအာရှပစိဖိတ်ဒေသတွေမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိရေးအတွက်ရည်ရွယ်တာဖြစ်ပြီးတော့အမေရိကန်နေနဲ့တရုတ်နိုင်ငံရဲ့တပီတောင်စနစ်မူဝါဒကိုပြောင်းလဲတာမဟုတ်ဘူးလို့လည်းပြောပါရယ်အမေရိကန်နေနဲ့ထိုင်ဝမ်ကိုစီးရီးယားကာကွယ်ပေးပြီးပုံမှန်လက်နက်ရောင်းချဖို့အတွက်ဥပဒေအရပြဋ္ဌာန်းထားတာဖြစ်ပါရယ်အဲ့လိုလုပ်တဲ့ပုံမှာတရုတ်ဘက်ကလည်းအမြဲတမ်းကန့်ကွက်လက်ရှိတာပါဒါပြင်ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကာရီဘီယံဒေသလေးနိုင်ငံကိုတွားရောက်ခဲ့တဲ့အတွက်မှာအမေရိကန်နိုင်ငံကိုဝင်ရောက်ခွင့်ပေးတဲ့ပုံမှာလည်းတရုတ်ဘက်ကပကြီမနဲ့ဖြစ်ခဲ့ပါတယ်။ထိုင်ဝမ်သမ္မတဟာထိုင်ဝမ်အမေရိကန်စီးပွားရေးညီလာခံတက်ရောက်ဖို့အတွက်ညွှန်းပြမှုကိုတောက်ကြနေကရောက်ရှိခဲ့ပြီးတော့အမေရိကန်လော့တော်ကပါတီနီယာစလုံးကခိုးဆိုတဲ့ဖွဲ့တွေဟာထိုင်ဝမ်သမ္မတနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဂျပန်နဲ့တန်ကိုရီးယားနိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေဟာဒီကနေ့စနေနေ့မှာပို့ပြီးဆိုးလာနေပါတယ်။အငင်းပွားမှုတွေဖြည့်ရှင်းနိုင်ခြင်းမရှိဘဲဆုံးသက်သွားခဲ့တဲ့တောက်ကြနေဆွေးနွေးပွဲနဲ့ပတ်သက်လို့လူတွေအထင်လွဲအောင်တန်ကိုရီးယားနိုင်ငံကလုပ်ခဲ့တယ်လို့ဂျပန်ဘက်ကဆွဆွဲပါတယ်။လက်ရှိအငင်းပွားမှုတွေကြောင့်ကမ္ဘာတစ်ဝန်းကကွန်ပျူတာမိုက်ခရိုချစ်ပ်တွေ၊စမတ်ဖုန်းတွေအထက်အစစ်မြေနည်းပညာပစ္စည်းထုတ်လုပ်ရောင်းချမှုတွေကိုထိခိုက်လာနိုင်တာပါ။အစစ်မြေဖုန်းတွေထုတ်လုပ်တဲ့နေရာမှာတုံးတဲ့ဒီတောင်ကိုရီးယားကုမ္ပဏီတွေအတွက်အရေးကြီးတဲ့နည်းပညာကုန်ပစ္စည်းတချို့တင်ပို့မှုတွေကိုဂျပန်ကပိတ်ပင်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတောက်စာနေကနိုင်ငံဆွေးနွေးခဲ့ကြတာမှာဘယ်လိုအချက်လက်တွေကိုသာထုတ်ပြန်သွားမယ်ဆိုတဲ့ဒီနှစ်ဖက်သဘောတူညီမှုရယူခဲ့တာကိုတောင်ကိုရီးယားဘက်ကချုပ်ဖောက်ခဲ့တယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်ရှင်
အမေရိကန်နိုင်ငံဟဝိုင်ပြည်နယ်ကမော်ရီချွန်းမှာတောမီလောင်ကျွမ်းတာကြောင့်မြေဟက်တာ 4,000 လောက်မီလောင်ကျွမ်းသွားပြီးတော့လူတွေထောင်ထဲချီပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရတယ်လို့တာဝန်ရှိသူတွေကပြောကြလိုက်ပါတယ်။မီအလုံးကိုမငြိမ်းသက်နိုင်သေးပေမဲ့လူတွေကိုချင်းချောင်းနိုင်တဲ့အဆင့်ကိုကျော်သွားပြီဖြစ်တဲ့အတွက်ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ကြတဲ့သူတွေကိုတော့သူတို့ရဲ့အိမ်တွေကိုပြန်ခွင့်ပြုလိုက်ပြီဖြစ်တယ်လို့လည်းအာနာပိုင်တွေကပြောပါတယ်။တောမီရဲ့အခြေအနေကပြောင်းလာနိုင်ခြင်းရှိတဲ့အတွက်ဒေသခံတွေအနေနဲ့အလဲလာတဲ့သူတွေအနေနဲ့လည်းသတိရှိကြဖို့လည်းပြည်နယ်တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံနေရာတော်တော်များများမှာဒီရက်ပိုင်းတွေအတွင်းမိုးသီးထန်စွာရွာသွန်းမှုကြောင့်ရေကြီးမှုတွေနဲ့ကြုံနေရပြီးအထူးသဖြင့်လက်နက်ကင်ပဋိပက္ခတွေကနေတိမ်းရှောင်နေရတဲ့ဒုက္ခသည်တွေဟာရေဘေးတန်ကြောင့်အတိဒုက္ခရောက်နေကြရပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ကဆစ်ရှောင်ဒုက္ခသည်တွေအတွက်အရေးပေါ်ကူညီကယ်ဆယ်မှုတွေရှိနေပေမဲ့လုံလောက်မှုမရှိဘူးလို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ဆစ်ဘေးသင့်ပြည်သူတွေဟာသဘာဝဘေးရန်ရဖြစ်တဲ့ရေဘေးကိုပါထပ်ပြီးသင့်နေရတဲ့အချိန်ကြုံနေရတဲ့အခက်အခဲတွေကိုစုစည်းတင်ပြပေးထားတာနားဆင်ပါရှင်မြန်မာနိုင်ငံတဝန်းမိုးသီးထန်စွာရွာသွန်းပြီးတော့မြေရေတွေကစိုးရိမ်မဲ့အထိကျော်လွန်မြင့်တက်လာနေတယ်လို့နေအိမ်တွေပါမျောပါသွားတဲ့အထိမြေကဘာပြိုကျမှုတွေလူနေအိမ်တွေအထိရေလွှမ်းမှုတွေဖြစ်နေပါတယ်အထူးသဖြင့်ကတော့ကချင်ပြည်နယ်မြစ်ကြီးနားမြို့အပါဝင်နေရာတချို့မှာမိုးများရေကြီးနေပြီးမြေရေရှန်နေလို့ဒေသခံတွေနဲ့ဒုက္ခသည်တွေရေဘေးတင်နေကြရတယ်လို့မြစ်ကြီးနားမြို့ခံကချင်လူငယ်မဆိုင်နုပန်ကပြောပြပါဗျာဒီ
ဦးစီထုတ်ပြန်တဲ့ဟာကတော့အရင်2004တုန်းကတစ်ခါဖြစ်ဘူးအဲ့နောက်ပိုင်းတော့မဖြစ်ဘူးလို့ပေါ့ဒါပေမဲ့အခု2019ခုမှပြန်ဖြစ်လာဆိုတော့ဒီချင်းချင်းလေးမှလည်းဒီရေဘေးဒုက္ခတွေဆိုတော့လည်းတိတ်မကြည့်ဘူးပေါ့နော်ဒီရေနဲ့ပတ်သက်တဲ့ဟို security ဘယ်လိုမျိုးရှိရမလဲဆိုတဲ့အသိပညာ awareness တွေမရှိကြတော့အခုကျမတို့ဒီမှာလိုက်ဟိုစက်ပေါင်ချန်မှာရောက်နေတယ်သူတို့ဆိုရင်ရေကိုအိမ်ပတ်ပတ်လေးဟိုဘယ်လိုပြောမလဲအကောင်လွန်ထားတဲ့အပေါင်းပြည်နေပေါ့နော်ဒါပေမဲ့ပညာမှာထပ်ပြေးရမှာလေသူတို့ရှိမှာဘာမှပြင်ဆင်ထားရမရှိဘူးအပေါင်းတစ်စီးရေဆိုရင်လည်းအိမ်ပေါ်ထားတယ်အဲ့မှာပဲနေကြတယ်ပေါ့ဘယ်မှမသွားကြတော့အဲ့လိုမျိုးဆိုတော့ဆေးရဘက်ကနေသူတို့ဘာမှဟိုထောက်ကူကူညီပေးရရင်လည်းဘာမှမရှိဘူးတို့ဆိုရင်တော့ဒီဖုန်းကြီးကြားမှာတော့နေရဲချိုးကတော့ဖျားကြားမှာတော့နေရဲချိုးကတော့အိမ်မှာတိတ်ဆန်နေရှိရောအဲတိတ်ဆန်နေကြည့်ရင်းနဲ့ဒီမှာပဲစောင့်နေရဲဆိုတဲ့ဟာမျိုးကိုသိရတယ်ပေါ့နော်ဒီအဓိကတော့ရေရဲဒီကအစားတောက်ရေလည်းပို့အစိုးရဘက်ကနေပြင်ပေးနိုင်ပို့ဆိုရင်တော့ပို့ကောင်းမှာပေါ့နော
်ကချင်ဒုက္ခသည်စခန်းတချို့မှာလည်းရေဘေးတင့်နေတဲ့အတွက်အခက်အခဲတွေဖြစ်နေကြပြီးလက်တလောဒေသခံတွေနဲ့ကချင်လူငယ်တွေဘက်ကရေဘေးတင့်ပြည်သူတွေလိုအပ်နေတဲ့တောက်သုံးရေနဲ့လိုအပ်ချက်တွေကိုလိုက်လံကူညီပေးနေပေမဲ့လို့ရေဘေးပညာပေးတဲ့အခြေခံစားသုံးပစ္စည်းလိုအပ်ချက်တွေကတော့များစွာရှိနေတော့မယ်လို့လည်းကချင်လူငယ်မဆိုင်နုပန်ကအခြေအနေကိုပြောပြပါတယ
်ဒီဘက်ညီလင်းပန်းဖြစ်တဲ့ပေါ့နော်ဒီလိုမျိုးတို့စက်ပေါင်းချမ်းတို့အဓိကပုံမှန်ယူကြည့်ရတော့ဒီဘက်ကပူလို့လည်းဖြစ်တယ်မိုးကောင်းပြီးတော့ဒီဘက်မိုးဖောင်း ောင်းဝိုင်းမော်ဒီရေပစ်စနာရတော်တော်ရှိရဒီတင်းအကုန်လုံးဖုံးဆိုမှရေကုန်ပြီးတော့ဟိုတောက်နေရေအစမပြေဟာပစ်စနာရှိရအခုကဲမှာလဲကျွန်တော်တို့ဒီမနေ့အခုဒီကန်ကန်ဆိုရင်တစ်ဆောင်ကန်ဖို့တဲ့ဒါပေမဲ့တစ်ဆောင်မှာလဲရေကြီးတာတော့အခုဖျားကြောင်းကိုပြန်မဟိုရွှေ့ရရပေါ့နော်ဆိုတော့ဒီလေချောင်းရတယ်ရေးပေးလေချောင်းရတယ်ပေါ့နော်နှစ်ခါခံရတယ်ပေါ့အဲ့လိုမျိုးခက်ခဲတုံ့ပြန်နေရလေမျိုးတို့ကရေးလေးပြဿနာရှိရပေါ့နော်လူကလည်းအများကြီးရှိရကြတော့မှနေရဆိုတော့ပေါ့နော်ပြီးတော့လူတွေပေါင်းစုံနေကြတာဆိုတာတမန်ရေးပြဿနာလို့တော်လေးကြီးနေတယ်ဆိုပြီးမှတော့ဒီလိုလိုပြောပြရတယ်ပေါ့ဟုတ
်စစ်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမှာလည်းမိုးသီးထန်စွာရွာသွန်းပြီးရေလွှမ်းမှုမှုတွေဖြစ်နေလို့မြောက်ဦးမင်းများနဲ့ကြောက်တော်ဒေသတွေကဒုက္ခသည်စခန့်တွေရေးပေးတင်နေကြရပါတယ်မင်းများနဲ့မြောက်ဦးကတော့အခြေအနေတော်တော်လေးဆူဆူဝါးဝါးကြုံနေရတယ်လို့ဒုက္ခတွေတွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစစောထုံးကလည်းအခြေအနေကိုပြောပြပါရယ
်ဒီသုံးမျိုးနွယ်ဖြစ်နေတယ်မှာနာဦးမင်းပြကျောက်တော်ကပါတယ်အခြေအနေအဆိုးဆုံးကတော့ဒီမင်းပြနဲ့မြောက်ဦးပေါ့လေဒီရေကြီးနေတယ်လို့ဒီနေရာတဲ့အဲဒီသခင်နေမှာရှိတဲ့လူမျိုးတွေကိုစင်းကောက်လိုက်တဲ့ခါကျတော့အကုန်လုံးက15,000ဝန်းကျင်လောက်မှရှိနေပါတယ်မှာအခုနောက်ဆုံးအခြေအနေကတော့ဒီကလည်းနေတဲ့နေတာပေါ့လေဒီကြတဲ့မူကလည်းပဲဆက်တိုက်ဆိုလိုရော်တွေပေါ့ဆိုတော့လောလောဆယ်ကတော့ဒီကားလဲမတွေတောင်မှပဲဒီရေမြုပ်ကြီးအခြေအနေရှိတယ်အဲဆိုတော့ဒီ limit တွေကလည်းပဲမရတော့ဘူးပေါ့နော်နောက်ရေးလဲဆိုလို့ရှိရင်လည်းပဲလောလောဆယ်မှာမြေတွေချောင်းတွေအကုန်လုံးကရေတူးတဲ့အတွက်ကြောင့်မလို့တော့လာအဆင်မပြေတော့ဘူးသူတွေကကြတော့ဒီစီပင်းချောင်းသခင်တွေကိုဝင်ဆပွဲမုန်းတွေကလောလောဆယ်မှာမလုံးနိုင်ကြတဲ့အခြေအနေမှာတော့ဖြစ်တာပေါ့
မိုးကအဆက်မပြတ်ရွာသွန်းနေစေဖြစ်ပြီးရခိုင်လေးမျိုးပြည့်ရေတိုးနေလို့ဒုက္ခသည်စခန်းတွေတချို့တွေကိုရေတွေဝင်လာလို့ရေပေးလျာနေရာတွေကိုအေးပေါ်ပြောင်းရွှေ့ပေးနေရပြီးလက်တလောစစ်ကနေနေညင်သွားတဲ့အချိန်မှာတော့စစ်ဘေးသင့်ပြည်သူတွေလိုအပ်နေတဲ့ရေဘေးအကူအညီတွေကိုအဟန့်တားမရှိဘဲကူညီပေးနိုင်မှုတာဝန်ရှိတဲ့သူတွေဘက်ကအေးပေါ်စီစဉ်ပေးဖို့ကိုလည်းသူကတောင်းဆိုပါတယ်
အဲကျွန်တော်တို့ပြောချင်တာကတော့ဒီအစွာဖက်ကဒီတကယ်လက်ရှိမှာတကယ်ကိုဖြစ်နေတဲ့ဒုက္ခရောက်နေတဲ့အခြေအနေတွေကိုသူတို့တပည့်ရှင်ကြားကွင်းစင်းစစ်စစ်လေးလာပြီးတော့မှအဲလူဝတဲ့တပူထောက်ပံ့မှုကိုမြေမြေဆန်ဆန်ပြဖို့သင်ပါတယ
်။
ဒါမှမဟုတ်ရှိနေပေဒီနိုင်ငံတကာဖွေးစည်းတွေကိုကွင်းထောက်ပံ့မှုတွေပြဖို့အတွက်ကိုခွင့်ပြုချက်တွေပေးသင့်ပြီပေါ့။ဘာလို့ဆိုတော့အခုနေဒီရဲ့ပိုင်းအခြေအနေကြီးမစ်ဆိုလို့ရှိရင်တိုက်ပွဲဖြစ်တဲ့အနေအထားတွေသိမတွေ့ရတော့ဘူးပေါ့။ကွင်းထောက်ပံ့မှုတွေကိုမြေမြေဆန်ဆန်နဲ့ခွင့်ပြုချက်ပေးသင့်တယ်ခွင့်ပြုပေးသင့်တယ
်စစ်ဘေးအဖြစ်ရေဘေးပါထပ်ပြီးတော့တည်နေရတဲ့ကချင်တဲ့ရခိုင်ကစစ်ဘေးတည်ပြည်သူတွေအတွက်အရေးပေါ်နေထိုင်နိုင်မှုတော့မတန့်ရှင်းတဲ့ရေကြောင်ဖြစ်လာနိုင်တဲ့ရောဂါတွေကိုကာကွယ်နိုင်မဲ့အခြေခံဆေးဝါးအကူအညီတွေကိုအရေးပေါ်လိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်လက်တလောရာသီဥတုအခြေအနေကတော့မင်္ဂလာပင်လယ်အော်မှာမုတ်တုံလေးကအောက်ောက်နေပြီးမြန်မာနိုင်ငံတဝက်မိုးကြီးနိုင်ပြီးတော့ပင်လယ်ပြင်မှာလှိုင်းတင်းတင်းရှိနေတယ်လို့မိုးလေဝသနဲ့ဇလားပေတာကမိုးလေဝသအခြေအနေတွေကိုအချိန်နဲ့တပြေးညီဇက်တိုက်သတိပေးကြေညာနေပါတယ်ရှင်
မြန်မာတို့ရဲ့ရှေးအောင်ယဉ်ကျေးမှုအမွေနဲ့စုဝေးရာပကံဒေသကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေနဲ့အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီ။အခုလိုရှေးအောင်အမွေနဲ့အဖြစ်သတ်မှတ်လိုက်တာကြောင့်ပကံဒေသကိုရေရှည်ဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမလဲ။ကမ္ဘာအမွေနဲ့စီးဝင်ဒေသနဲ့အညီဘာတွေကြိုတင်ပြင်ဆင်ဖို့လိုပါမလဲ။စရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
ဒီကနေ့စနေညတဲ့လေလိုက်စီစဉ်ပါပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်မက္ကဆီကိုနယ်စပ်မှာရောက်ရှိနေတဲ့ခိုလုံခွင့်တောင်းခံသူတွေကိုအကာအကွယ်ပေးဖို့ကြိုးပမ်းတဲ့အနေနဲ့ဒီသတင်းပတ်အတွင်းမှာပဲဒီမိုကရက်တွေကဥပဒေတရက်ကိုအဆိုပြုလိုက်ပါတယ်။အမေရိကန်သမ္မတထရန့်အစိုးရအဖွဲ့ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေနဲ့ပတ်သက်ပြီးစိုးရိမ်တာကြောင့်အခုလိုမျိုးဥပဒေပြဋ္ဌာန်းမှုအဆိုပြုတဲ့အပေါ်မှာတော့ Republican တွေဘက်ကအပြစ်တင်လိုက်ကြတာပါတယ်။ဒီမိုကရက်တွေဟာနိုင်ငံတွင်းတရားမဝင်ခိုးဝေရွှေပြောင်းဝင်ရောက်မှုပြဿနာကိုအလေးအနက်မထားဘဲဒီပြဿနာပိုကြီးထွားအောင်လုပ်နေတယ်လို့လည်းဆွဆွဲပါတယ်ကွန်ကရက်လွှတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်းဂျပ်ဆင်သတင်းပေးပို့ထားတာကိုတော့ကိုအောင်အောင်ပြောပြပေးပါရှင်
တရားမဝင်ရှေ့ပြောင်းဝင်ရသူတွေကိုဖမ်းဆီးပြီးတော့နေရင်ပြန်ဖို့မယ်ဆိုတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်နေကြမှာပဲအစိုးရရဲ့ဒီလိုရဲ့ပေါ်ကန့်ကွက်ဆန္ဒပြနေကြတာပါလက်တင်တွေဘွားအရေးဆောင်ရွက်တဲ့ Hispanic Heritage Foundation အဖွဲ့ပြောခွင့်ရ Antonio Di Harino က
This is not a partisan issue.I think it's being
အားပါတီတခုရဲ့ပြဿနာမဟုတ်ပေမဲ့အခုတော့ပါတီဆွဲနဲ့လုံနေကြတဲ့အခြေအနေတည်းဖြစ်လာပါတယ်။ဒါဟာနိုင်ငံရေးနဲ့လုံးဝမဆက်ဆက်တဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စဖြစ်ပါတယ
်။ဒါမှမဟုတ် Republican သမ္မတ Trump နဲ့ Democrat တွေကြားလူဝင်မှုကြီးကြပ်ရေးနဲ့ဆက်ဆက်တဲ့ကိစ္စနဲ့ပတ်သက်ပြီးအငဲလိုလိုပါတီဆွဲနဲ့ချင်းကပ်အပြေးရှာနေကြတာပါ။အောက်လွှတ်တော် Democrat အမတ် Linda Sanchez က
Let's call his raids what they really are. They're family separation raids.
အခုလိုဖန်ဆီးထားတာဟာမိသားစုတွေတကွဲတပြားစီဖြစ်အောင်လုပ်တာပါ။ဒီမိသားစုတွေရဲ့ရှေ့ရေးဘာဆက်ဖြစ်မလဲ။မိဘနဲ့သားသမီးတွေတကွဲတပြားစီဖြစ်ပြီးဘယ်ကိုပို့မှာလဲ။ပြီးတော့လူခွေချိုးဖောက်မှုတွေဖိနှိပ်မှုတွေရှိနေတယ်ဆိုပြီးတရင်ထွက်ပေါ်နေတဲ့ DHS ထိန်းသိမ်းရေးစခန်းတွေစီအပို့ခံရမှာပါ။
ဒီနေဆက်ထင်းသိမ်းစခန်းတွေရဲ့တိစောက်ထားပုံဟာရေရှည်ထင်းသိမ်းမှုမဟုတ်တလို့အများပြားဖန်ဆီးထားတာကြောင့်အချင်းစခန်းအတွင်းလူဦးရေမတန်တဆများပြားနေရတယ်။ဒီစခန်းတွေရဲ့အခြေအနေဟာအလွန်ဆိုးရွားနေကြောင်းတွားရောက်ကြည့်ရှုခဲ့တဲ့ဒီမိုကရက်အမတ်တွေကပြောပါရတယ်။နယူးယောက်ပြည်နယ်အောက်လွှတ်တော်အမတ်အလက်ဇန်ဒရီယာအိုကာစီယိုကော့ဒက်စ်က
There is no need for us to do this.There's no need for us to overcrowd and to
ဒီလိုမျိုးအခြေအနေရအောင်လုပ်ဖို့မလိုပါဘူး။နေရာအလုံးတော့မရှိဘဲဖမ်းဆီးတာအပြစ်မရှိသူတွေကိုဖမ်းတာသူတို့ရဲ့အခြေခံအခွင့်အရေးရဖို့ကြိုးစားနေချိန်မှာသူတို့ကိုရာဇဝတ်ပြစ်မှုကျူးလွန်သူတွေလို့ဆက်ဆံတာဒါတွေမလိုအပ်ပါဘူး
။ Ocasio Cortez အပါဝင်ဒီမိုကရက်အမတ်တော်များများကအောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Nancy Pelosi ဟာ Trump အစိုးရရဲ့လုပ်ရည်တွေကိုတားဆီးဖို့ပြက်ကွက်တယ်ဆိုပြီးတော့ဆွဆွဲကြပါရတယ်။ဒါကြောင့် Pelosi ကဒီသတင်းပတ်အတွင်းဥပဒေသစ်ပြဋ္ဌာန်းဖို့အစုပြုလိုက်တာပါ။
It's never too late to do the right thing for the children and when it comes to children
ကလေးတွေအတွက်လှုံ့ဆော်မှုဘယ်တော့မှနောက်မကျပါဘူးအထူးသဖြင့်သူတို့နဲ့ပတ်သက်ရင်ပြက်ပြက်သားသားအကူအညီပေးပြီးအကာအကွယ်ပေးမှာပါဥပဒေတွေပြဋ္ဌာန်းသွားပါမယ
်ဒါမှမဟုတ် Republican တွေကြီးစိုးတဲ့အထက်လွှတ်တော်ကဒီဥပဒေကိုအတည်ပြုပေးဖို့မလွယ်ပါဘူးဒီနှစ်အတွက်အသုံးစရိတ်မလွန်လောက်ဘူးလို့ပြောပါတယ် All the Republican အမတ် Michael Cloud က
Our current border facilities are not designed to handle these current numbers. Border patrol.
နေဆက်ထင်းသိမ်းစခန်းတွေကတော့လူကြီးအများပြားကိုထင်းသိမ်းမှုဖွက်စီးတိစောက်ထားတာမျိုးမဟုတ်ပါဘူး။လူမှုကြီးကြပ်ရေးဝန်ထမ်းတွေအနေနဲ့သူတို့ဆွဆောင်နေတဲ့အနေအထားနဲ့အကောင်းဆုံးကိုလုပ်နေကြတာပါ။မနိုင်ဝင်ထမ်းနေကြတာကိုလည်းသူတို့ကနားလည်ထားပြီးလူဝင်ရကလည်းနေအသုံးစရိတ်ကလည်းမလုံလောက်တော့ကြောင်းဒီနိုင်ငံတွေကတချို့မူရခိုင်းသားတွေလောက်တော့မပြည့်မစုံဖြစ်နေတဲ့အခြေအနေမျိုးလိုတော့စဉ်းစားကြည့်လို့ရပါတယ်။ Congress တို့ကလည်းဒီကိစ္စကိုဘာမှလုပ်မပေးပါဘူး။
ပေါ်ပြီးတော့ဖန်ဆီးတွေများလာမှမျိုးကိုမလိုလားတဲ့ဒီမိုကရက်တွေကလည်းအသုံးစရိတ်တိုးမပြည့်ရထားတာကြောင့်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့အရှိမတိုးတာနောက်မဆုတ်တာအခြေအနေမျိုးဆက်ရောက်နေတာပါခင်ဗျာ
။ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကဘာပေါ်မှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်အိမ်တော်ပြုမှုနှုံအများဆုံးဖြစ်တဲ့နိုင်ငံတကာရဲ့အခြေအနေကိုတင်ပြပေးကြပါမယ်။နိုင်ငံနိုင်ငံဟာဆိုရင်တော့ကမ္ဘာပေါ်မှာအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေအိမ်တော်ပြုမှုနှုန်းကအများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။အာဖရိကတိုက်တွင်းမှာအသက်18နှစ်အောက်မိန်းကလေးငယ်4ယောက်မှ3ယောက်ဟာအရွယ်မရောက်ခင်မှာအိမ်တော်ပြုကြရတာပါ။ဒီအစဉ်လာကိုမိန်းကလေးငယ်တချို့ကဆန့်ကျင်ကန့်ကွက်လာနေကြပြီးသူတို့ကိုအသက်မပြည့်ခင်အိမ်တော်ပြုခံခဲ့ကြရတဲ့အရွယ်ရောက်ပြီးသူအမျိုးသမီးတွေကကူညီပေးနေကြပါတယ်။ဒီအကြောင်းကိုတော့နိုင်ငံနိုင်ငံနီယာမေကနေအန်နီသတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ပြောပြပေးပါရှင်။
အသက်24နှစ်အရွယ်ဘာကီစာချိုက်ဘူးဟာအရမထိန်မြလက်ထပ်ပေးတဲ့အစီအစဉ်ကိုကန့်ကွက်တဲ့အကြောင်းဆွနေဖို့နိုင်ဂျာအမျိုးသမီးငယ်တွေနဲ့တလနှစ်ကြိမ်တွေ့ဆုံပါလေကုလသမဂ္ဂရဲ့အဆိုအရနိုင်ဂျာမိန်းကလေးငယ်၄ယောက်မှ၃ယောက်ဟာအသက်18နှစ်မပြည့်ခင်လက်ထပ်ပေးခြင်းခံကြရပါတယ်ချိုက်ဘူးအနေနဲ့အခုလိုအသက်မပြည့်သေးသူတွေလက်ထပ်ပေးတာကိုကန့်ကွက်နေရတဲ့အကြောင်းရင်းကသူကိုယ်တိုင်အသက်18နှစ်မှလက်ထပ်ပေးခြင်းခံခဲ့ရပြီးကျောင်းမှထွက်လိုက်ရလို့ပ
ါ Ma sensibilisation fixe les jeunes filles.Il faut qu'elle sache ce qu'elle veut.
ကျမတိထားတဲ့ကိစ္စအကြောင်းမိန်းကလေးငယ်တွေကိုသတင်းပေးတာပါ။သူတို့အနေနဲ့ဘာဖြစ်ချင်တယ်၊ဘယ်ကိုသွားချင်တယ်၊ဘလို့ရအောင်သွားရမယ်ဆိုတာတိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ကိုယ်ရည်မှန်းချက်ပန်းတိုင်းကိုသိမှဘလို့သွားရမယ်ဆိုတာသိနိုင်မှာပါ။သူတို့မှာရွေးချယ်ပိုင်ခွင့်ရှိပါတယ်။ရင်းစုပ်ပိုင်ခွင့်လည်းရှိတယ်ဆိုတာကိုသိဖို့လိုပါတယ်
။လင်မယားကွာရှင်းပြီးတဲ့နောက်မှာခြိုက်ဘူးဟာစစ်ကြောင်းသူဖြစ်လာခဲ့ပါတယ်။ဒါပေမဲ့မိဘတွေနဲ့ရံဖြစ်ပြီးရဲတပ်ဖွဲ့နဲ့တခြားအကူအညီပေးရေးအဖွဲ့တွေရဲ့ပံ့ပိုးမှုတွေကြောင့်အခုလိုဘဝကိုရောက်ဖို့9နှစ်လောက်ကြိုးစားခဲ့ရပါတယ်။ SOS Women and Child Victims Violence အမျိုးသမီးနဲ့ကလေးငယ်များအကြမ်းဖက်မှုစတင်အဖွဲ့တို့ကခြိုက်ဘူးအပါအဝင်ထောင်နဲ့ချီတဲ့နိုင်ငံမင်းကလေးငယ်တွေကိုကယ်တင်ပေးနိုင်ခဲ့ပါတယ်။သူတို့အဖွဲ့ချင်းကပ်လှုပ်ဆောင်ပုံအကြောင်း SOS Women and Child Victims Violence အဖွဲ့က မာရီယန်မူဆာကအခုလိုရှင်းပြပါတယ
် Le plus souvent nous saisissons le procureur de la République et en saisissant
ခါတလေကျမတို့ကအစိုးရရှင်းနေရေးစီကအကူအညီတောင်းရပါတယ်အဲ့ဒီလိုအစိုးရရှင်းနေကကိုယ့်ဘက်ကိုပါလာခြင်းအပြင်သူတို့ကမိဘတွေအနေနဲ့နှောက်နှောင်မှာကိုယ့်သားသမီးတွေကိုအတမလက်ထပ်မပေးပါဘူးဆိုတဲ့ဂရုခံဝန်ချက်ကိုလက်မှတ်ထိုးခိုင်းလို့ရပါတယ
်ဒါပေမဲ့ကမ္ဘာမှာအစည်းအဝေးဆုံးနိုင်ငံတွေထဲပါဝင်တဲ့နိုင်ဂျာလိုနိုင်ငံမျိုးမှာအသက်မပြည့်သေးသူတွေကိုအိမ်တောင်ပြုမှုကိုတိုက်ဖျက်ဖို့ကမလွယ်ကူလာပါဘူးမိသားစုဝင်ငွေနဲတာကြောင့်ယောက်ျားလေးတွေရဲ့ပညာရေးကိုပဲမိဘတွေကအယုံဆိုင်ကြပြီးသမီးတွေကိုငငယ်ရွယ်ရွယ်နဲ့အိမ်တောင်ပြုပေးလိုက်ကြပါတယ်ဇူလိုင်လ9ရက်နေ့ကနယာမေးမြို့မှာကျင်းပတဲ့အာဖရိကသမ္မတထိပ်သီးဆွေးဝဲအတွင်းအမျိုးသမီးအခွင့်အရေးကိုမြင့်တင်ပေးသွားမယ်လို့နိုင်ဂျာသမ္မတဣဆူဖူမဟာမဒူကပြောပါတယ
် Il faut que on renforce leur employabilité Il faut
ဒီလိုလောက်ကန်ရနိုင်ကိုကျွန်တော်တို့စူးစမ်းရပါမယ်သူတို့ဟာလုပ်ငန်းခွင်ဝင်နိုင်မဲ့ပညာတွေတက်မြောက်ရပါမယ်ဒါမှလည်းသူတို့အလုပ်ကိုအလွယ်တကူရနိုင်ကြမှာပါဒါမှလည်းသူတို့ဘဝတွေပိုပြီးအမီခိုကင်းလာမှာပ
ါဒီတော့အတွင်းသူတို့ကိုဘယ်သူမှအာဓမ္မထိမ့်မြလက်ထပ်ပေးလို့မရဘူးခလေးဟာခလေးလိုပဲစစ်နေခွင့်ရှိတယ်ဆိုတာကိုအချင်းချင်းသတင်းစကားပါကြဖို့အမျိုးသမီးငယ်တွေကိုခြိုက်ဘူးကလိုက်လံဟောပြောပေးနေပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူမြမတခွင်အစီအစဉ်နဲ့စနေညဒိုင်းလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အစီအစဉ်လေးဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ကြီးညာပေးပါအောင်မယ်ရှင
်။အမေရိကန်ပြည်တော်စုလူဝီစီယာနာပြည်နယ်မှာအပူပိုင်းမုန်တိုင်းဘယ်ရီကြောင့်ဖြစ်ပေါ်လာတဲ့တိမ်ညိုတိမ်မဲတွေဟာဒီကနေ့ကုန်းတွင်းပိုင်းကိုရွေ့လျားလာနေတယ်လို့မိုးလေဝသပညာရှင်တွေကပြောပါရယ်။ဘယ်ရီမုန်တိုင်းကြောင့်လေပြင်းမုန်တိုင်းတိုက်ခတ်ပြီးမိုးကြီးနိုင်တယ်လို့အန်ရယ်ရှိတဲ့မုန်တိုင်းတစ်ခုဖြစ်လာနိုင်တယ်လို့အမျိုးသားဟာရီကိန်းစင်တာကသတိပေးထားတာပါ။အမြင့်ဆုံးလေတိုက်နှုန်းတနားကြီးကီလိုမီတာ100အထိရှိနိုင်တယ်လို့ဆိုပါရယ်မက္ကဆီကိုပင်လယ်ကွေ့ကနေဘယ်ရီမုန်တိုင်းတဖြည်းဖြည်းဝင်ရောက်လာနေတာနဲ့အမျှလူဝီစီယာနာပြည်နယ်နယူးအော်လင်းစ်မြို့ကမြို့ကန်တွေကတော့သူတို့ရဲ့နေအိမ်တွေကိုမုန်တိုင်းတိုင်ခံနိုင်အောင်ပြင်ဆင်နေကြပြီးကြိုတင်ရိတ်ခါစုဆောင်းတာတွေလည်းလုပ်နေကြပါရယ်ရှင်ရုရှားနိုင်ငံကနေကောက်ဝေးဆိုင်ရာပစ္စည်းတွေဝယ်ယူဖို့သဘောတူထားတဲ့အချိန်နေချောင်းကောက်ဝေးဆိုင်ရာအစ်စ်မြက်လက်နက်ပစ္စည်းတွေဒီကနေ့ရုရှားကနေတူရကီကိုထပ်မံရောက်ရှိလာတဲ့အကြောင်းတူရကီကောက်ဝေးဝန်ကြီးဌာနကပြောပါရယ်ဒီလိုရဲ့ကြောင့်နေတိုးမအာမိတ်အဖွဲ့ဝင်တူရကီအပေါ်မှာအမေရိကန်ကတန်ခတ်ပိတ်ဆို့တာတွေလှုပ်လာနိုင်ပါရယ်အန်ကာရာမြို့တော်နီကမားတက်လေးတက်စခန်းကို၄ဆင့်မြောက်ရုရှားကုန်တင်လေယာဉ်ဒီကနေ့ဆက်ရောက်တာဖြစ်ပြီးဒီမတိုင်ခင်တရက်ကလည်းဒီလေတက်စခန်းကိုပဲရုရှားလေတက် AN-124 လေယာဉ်ကြီး၃ဆင့်နဲ့အစ်စ်မြက်ဆက်လက်နက်ပစ္စည်းတွေပို့ဆောင်ပေးခဲ့တဲ့အကြောင်းကောက်ဝေးဝန်ကြီးဌာနကပြောပါရယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရာသီကာလမိုးများပြီးရေကြီးမြေပြိုတာတွေကြောင့်ဒုက္ခသည်နေအိမ်တွေအများအပြားဆုံးရှုံးရမယ့်အခြေအနေနဲ့ထိခိုက်ဒဏ်ရာရမှုတွေများလာနိုင်တဲ့အထိဆူဆူဝါဖြစ်လာနိုင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကပြောပါတယ်ဒီလအစောပိုင်းကစလို့ရေကြီးတာနဲ့မြေပြိုတာတွေကြောင့်ကောက်ဆက်ပဇာဒေသအနီးကဒုက္ခသည်စခန်းတွေမှာဒုက္ခသည်6000နီးပါးနေစရာအိမ်တွေဆုံးရှုံးခဲ့ရပြီးဒုက္ခသည်တွေခိုလုံနေတဲ့ယာယီတပ်အိမ် 3500 ထိခိုက်ပျက်စီးသွားခဲ့ကြောင်းနဲ့ကလေးငယ်တဦးအပါဝင်2ဦးသိဆုံးခဲ့တဲ့အကြောင်းဇူလိုင်လ2ရက်နေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလပထမဆယ်ရက်အတွင်းရေကြီးမှုပေါင်း28ချိန်ထက်မနည်းရှိခဲ့ပြီးလေပြင်းတိုက်ခတ်မှုအချိန်60နဲ့မြေပြိုမှုပေါင်းကတော့400ကျော်ရှိခဲ့တဲ့အကြောင်းချွေပြားနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကလည်းထုတ်ပြန်ထားပါတယ်ရှင်
။စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြစ်ထွေးကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Zubil Etaris ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
။